ကျေးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဗျာယနေ့ညအာသနာတော်နှစ်2569နှစ်ခောဇာတက္ကရာ1385ခုနှစ်တပေါင်းလာပြေကျော်3ရက်2024ခုနှစ်မတ်လ29ရက်ဗုဒ္ဓခုနှစ်ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများအားယေစု၍ဥသိမ့်စိန်နှင့်ဇနီးဒေါခင်ခင်ဝင်းတာသမီမီတစုတို့မှစီရင်ချင်းမှပြီလို့အတော်online ဓမ္မသမင်းနဲ့ဆက်လင်၍ကျေးဇူးတော်ရှင်ပါမောခကျုပ်ဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဘုရားပြည့်တော်ကျေးတော်ဆုံးဥခ၍ရုပ်သေးစွာလျှောက်ထားအပ်ပါသည်ဘုရား
တောင်းတူရာ65ခုနှစ်တော်လာပြီကျော်3ရက်2024ခုနှစ်မလ29ရက်ပုဒ်တူနေ့နဖက်တော်မိဘများအားယေစု၍စင်ကြပါပြလိုအပ်သည်ဥသိမ့်စိန်နှင့်ဇနီးတော်ခင်ကေဝင်သာသမီပြေမိသားစုတို့၏ဓမ္မဒါနအမဒါဒါနဖြစ်ဖြင့်အွန်လိုင်းမှဟောကြားတော်ဓမ္မနှုတ်သတိနှင့်တရားကုန်တော်6ပါတရားဒေသနာတော်ဘုရားကုန်တော်9ပါတရားကုန်တော်6ပါသံဃာကုန်တော်9ပါဆိုပြီးတော့အလုံးဘုရားဗတာဝင်နေသိကြတယ်ထင်ပါဒီကုန်တော်6ပါကိုဘုရားကုန်တော်9ပါကိုပါအတွက်ဟောရလေတရားကုန်တော်6ပါကရောပါအတွက်လေအကကုတော့ကိုပါရောပါတွေ့လဲလို့ဆိုလို့ရှိရင်အနုတ္တိဘာဝနာကပ္ပထံတွေ့ဟောတဲ့ကုန်လေးဖြစ်တယ်။မြတ်စွာဘုရားမှာကုတော့ကိုပါမှတပါတခြားကုန်မရှိဘူးမဟုတ်ဘူးအများကြီးရှိတယ်။တရားနဲ့ပတ်သက်ပြီးတော့လည်းပဲဒီကုန်တော့6ပါးရင်ရှိတယ်လို့ဆိုလို့ရမဟုတ်ဘူး။ဓမ္မနုတ္တိကပ္ပထံအထုတ်တဲ့ပုဂ္ဂိုလ်တွေအဓိကဒီခုကြောင့်ပါကိုအယုပြုပြီးတော့ဓမ္မနုတ္တိဘာဝနာကမ္မထာအထုတ်ဖို့အနုတ္တိဌာနတုတ်တဲ့ထို့တို့တုတ်တဲ့နေပါဟောရာဖြစ်တယ်။တက္ကကုတော်ကိုပါဆိုရလည်းပဲတက္ကနုတ္တိဘာဝနာအတွက်ဟောရာဖြစ်တယ်။ပါဠိတော်ဒီပါဒီဘုရားကုတော်ကိုပါတက္ကကုအဘတရားကုန်တော့6ပါးတက္ကကုန်တော့9ပါးဆိုတာတော်တော်များများနေရာအနှံ့ပြမှာပါရှိတယ်။ပါရှိတာတွေမှန်သမျှအကုန်လုံးဟာအနုတ္တိကမ္မထာနဲ့ဆက်ဆက်ပြီးတော့ဟောတဲ့ဤချင်းနေတာဖြစ်တယ်ပေါ့။တခြားနေရာမှာဟောတဲ့ဓမ္မကုန်ကြီးတွေဆိုတာရှိသေးတယ်။မနေ့ကပြောခဲ့တဲ့အတိုင်းဓမ္မကုန်ကြီးအမျိုးဆုံးရှိတော့တော့အဲ့တော့ဒါကြောင့်မို့တရားကုန်တော့6ပါးဆိုတာကိုဓမ္မနုတ္တိဘာဝနာနဲ့တရားကုန်တော့6ပါးအပိုင်းတည်းအနေနဲ့ဒီလေးစတဲ့ပြီးတော့ဟောပါတရားကုန်တော့6ပါးဟောရခြင်းဟာအမတုတ္တိကမ္မထံအထုတ်ဖို့အတွက်မြတ်စွာဘုရားဟောတာဖြစ်တယ်။နိဗ္ဗာန်တရားပေါ်ရောက်နိုင်တဲ့ကမ္မထံတစ်ခုပေါ့နော်။ပေကြီး17တုတ်တဲ့မှာမတန်တင်တာတဲ့တဇက်ကပရိဆိုတာရှိတယ်။အဲ့ဒီတဲပါလည်းပဲသကြမင်းကြီးကအသူရာရိနဲ့စစ်တိုက်တဲ့အချိန်မှာဒီဝသူရစစ်ပွဲမှာသူနောက်လည်းနောက်ပါဒီဝရီကြောက်ရွံ့ထိတ်လန့်မှဆိုလို့အကဲပြေမင်းတို့ကြောက်စိတ်ဝင်နေဆိုရင်ငါရဲ့ယထာကအလန့်ထိတ်ပြားကိုကြည့်ပြီးတော့ကြောက်စိတ်ကိုဖြေကြလို့အဲ့ဒါလို့မဟုတ်ရင်ငါရဲ့လက်ထောက်ဖြစ်တဲ့ပဇာပတိနဗ္ဗညိတို့ ဣဒါနာနမညိတို့အဲ့ဒီနမညိတွေရဲ့အလန့်ထိပ်ပြားကိုကြည့်ပြီးတော့ကြောက်ရွံ့တဲ့စိတ်ကိုဖြေကြလို့ເດວາທຸຣະນັດດິນະອະທຸຣະດິຍະສິດປ່ວຍມາຕະຈາມິນຍີກະປ ્યો ສຸເກດາກູມຽສວາພະຍາກະອະລາດຸເວດໍຍາຈောင်းມາຕະອູດຽວແດນີລຸຈောက်ໄສວິນລາເດလန်နဲ့ဖြတ်နဲ့ဆိုလို့ရှိရင်ငါရဲ့ကုန်းလေးကိုအောက်မေ့လိုက်ကျောက်စိတ်ပြေးလိမ့်မယ်အဲ့ဒါမှမဟုတ်ရင်တရားကုန်6ပါးကိုအာရုံပြုလိုက်ကျောက်စိတ်ပြေးသွားနိုင်တယ်အဲ့ဒါမှမဟုတ်ရင်လည်းတန်ခါကုန်9ပါးကိုအာရုံပြုလိုက်ကျောက်စိတ်ပြေးသွားနိုင်တယ်လို့ဒီလိုရစ်တင်နဲ့စိတ်တက်ကိုပြန်လေးရရှိဖို့အနေနဲ့လေမြတ်စွာဘုရားတစ္ဆေကသုတ်တမဟောတာရှိတယ်ပေါ့နော်အများအားဖြင့်ကတော့အနုတ္တိဘာဝနာဗုဒ္ဓအနုတ္တိဓမ္မအနုတ္တိသံဃာအနုတ္တိဆိုတဲ့အနုတ္တိကမ္မထံအတွက်တရားကုန်တော်6ပါးကိုဟောတယ်လို့မှတ်သားရမှာဖြစ်တယ်ထို့ထို့သုတ်တနေပါလေပဲဒါပါတယ်ပေါ့အဲ့တော့အဋ္ဌကသုတ်တံတစ်ခုဖြစ်တဲ့အနုတ္တိဌာနအာမိဒီအမယာပိတတိယရမယ်ဌာနတတိယရမယ်အရာ6မျိုးဆိုပြီးတော့အင်္ဂုတ္တရနိကေသက္ကနိဗ္ဗာန်ဟောတာလေအနုတ္တိဌာနသုတ်ဆိုတာရှိတယ်ပေါ့အဲ့ဒီသုတ်တံရတခြားသုတ်တန်နေနဲ့လည်းအလာတူပါလေအဲ့ဒီသုတ်တန်မှာဘယ်လိုဆိုတာရောဆိုပုဏ္ဏစာပရမေကဝိရိယတဝကောဓမ္မနုတ္တရတိသောခတောဘဂဝတာဓမ္မောတဏိတိကောအာကာလိကောအိဟိပတိကောဩပန္နိကောပစ္ဆတံဝိရိတဘောဝိညုဟိအရိယာရဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်ဟာဓမ္မကိုအာယုံပြုရင်ဘယ်လိုအာယုံပြုရမလဲဓမ္မကုံကိုဘယ်လိုအာယုံပြုရမလဲဆိုပြီးတော့သောခတောဘဂဝတာဓမ္မောဘဂဝတာမြတ်စွာဘုရားဟာဓမ္မောဓမ္မကိုသောခတောအစင်မပြတ်ကောက်မွန်စွာဟောပြောအပ်၏လို့တဏိဋ္ဌိကိုမြတ်စွာဘုရားဟောတဲ့တရားဟာကိုယ်တိုင်သိခြင်းကထိုက်တယ်ကိုယ်တိုင်သိနိုင်တယ်အကာလိကိုသိရတဲ့တပြိုင်နဲ့ကောင်းညွတ်ချမ်းသာကိုဖြစ်စေနိုင်တယ်အိပတိကိုလာပါစံကြည့်ပါလို့ဖိတ်ခေါ်လိုက်တဲ့တရားဖြစ်တဲ့ဩပတိကောမိမိစိတ်နှလုံးထဲမှာလင်းလင်းမြတ်မြတ်ရောက်အောင်ပို့ဆောင်ရမယ့်တရားဖြစ်တဲ့ဝိညာဟိပညာရှိတဲ့ပုဂ္ဂိုလ်တွေကပစ္စတံမိမိတို့ကိုယ်တိုင်မိမိတို့ရဲ့တဏ္ဏမှာဝိရိတဘောသိရှိခံစားနိုင်တယ်လို့တရားကုန်တော့6ပါးကိုအာယုံပြုဖို့အတွက်ရသဗျာဟောခဲ့တာဖြစ်တယ်ထို့တူရဲ့မဟာနာမသုံးပါမဟာနာမဆိုတာရသဗျာရဲ့ဆွေတော်မျိုးတဲ့ကရသဗျာတဲ့လာလောက်ပဲကြီးတဲ့ညီကိုတဲ့ကတူဦးပဲဖြစ်တယ်တကွေမင်းနေတဲ့ကမဟာနာမဆိုရှင်နုရုဒ္ဓရဲ့အကူရသဗျာတဲ့လာပိုက်ပဲကြီးတယ်အဲ့ဒီမဟာနာမဆိုတဲ့တာကိဝိမင်းကတပည့်တော်တို့နေစေဘွားမှာအမျိုးမျိုးဘဝမှာနေထိုင်ကြတဲ့တဲ့ပဲဘယ်လိုနေထိုင်ရင်အကောင်းဆုံးဖြစ်ပါသလဲဆိုတဲ့မိဂုံးကိုဖြေးတဲ့အခါမှာရသဗျာကဒီအနုဒတိ6မျိုးဟောတာလားရှိတ เนาะพญาโกอายุปิ๊บพี่รอนี่တရားကိုအာယုံပြုပြီးတော့နေတန်ခါကိုအာယုံပြုပြီးတော့နေကိုတိလာကိုကိုအာယုံပြုနေဆိုပြီးတော့ဒီလိုအာယုံပြုပြီးတော့နေထိုင်ဖို့အမတ်ရပြီးတော့နေထိုင်ဖို့အနုတ္တိဘာဝနာနေနဲ့ယသဗျာဟောကြားခဲ့တာဖြစ်တယ်အဲ့တော့ဘုရားဝါဒဝင်သူတော်စစ်နေနေတဲ့တယ်ပဲဖယတရားတန်ခါလို့ဆိုတဲ့ယရဏသုံးပါးကိုမိမိတို့တိတဲ့အတိတ်ပဲအားလျော်စွာအာယုံပြုပြီးတော့နေနိုင်ဖို့နေတဲ့အခါမှာအာယုံပြုစရာအနေနဲ့မြတ်စွာဘုရားကတရားကုန်တော်6ပါးကိုဟောကြားခဲ့တာဖြစ်တယ်လို့ရှင်းဥစွာမှတ်သားရဖြစ်တယ်နော်အဲ့တော့တရားကုန်တော်6ပါးထဲမှာနံပါတ်1ကပါတော့သောခာတော်ဘဂဝတာတဘောဘဂဝတာဘုံတော်ကြည်မာရှင်တော်မြတ်ဗျာသည်ဓမ္မပရိယတ္တိဓမ္မလောကုတ္တရာဓမ္မကိုသောခာတော်သင်လျောကောင်းမြတ်ဟောကြားတော်မူအပ်ပါ၏သောခာတာဆိုတဲ့ဂုံပထမဆုံးပြတယ်မြတ်စွာဘုရားဟောတဲ့တရားဟာသောခာတာအကြောင်းနဲ့အကျိုးနဲ့စနစ်တကျနိလန့်တကျမမှန်ကန်ကန်ဟောတာဖြစ်တယ်။မှန်ကန်တဲ့တရားတစ်ပါးကိုသိရှိလို့ရှိရင်လုံရင်လုံတဲ့လောက်အကျိုးဖြစ်နိုင်တယ်။အဲ့တော့ဒီနေရာမှာတရားတစ်ပါးကိုကောင်းစွာဟောတယ်လို့ဆိုတဲ့တည်းပဲတိတိတာဓမ္မလို့ခေါ်တဲ့မြတ်စွာဘုရားဟောတဲ့တရားတွေဟာလေအလွယ်အမှားမရှိဟောတာဘယ်လိုဟောတာကိုကောင်းစွာဟောတယ်လို့ဆိုနိုင်တယ်လေဆိုရင်အချက်ရှိချက်နဲ့ပြထားတယ်နော်မြတ်စွာဘုရားကဓမ္မကိုအကောင်းဆုံးဖြစ်အောင်ဟောတဲ့ဆိုတာဘယ်လိုဟောတာလဲဘယ်လိုဟောမှအကောင်းဆုံးဖြစ်တယ်လဲဆိုအဲ့ဒီတည်းမဲ့ဖျားဟောတဲ့တရားဆိုတာပဲတရားလေလို့အနည်းချုပ်ပေါ်ပြမယ်ဆိုရင်နော်သိယူကျက်ပတ်ရတဲ့ပရိယတ္တိဓမ္မနောက်ပြီးတော့မျက်မှောက်ပြုရတဲ့မလေးတံဖူလေးတံနိဗ္ဗာန်ဆိုတဲ့လောကုတ္တရာဓမ္မအဲ့ဒီနှစ်မျိုးကိုပေါ်ပြထားတာဖြစ်တယ်နော်ပရိယတ္တိဓမ္မရဲ့လောကုတ္တရာဓမ္မရဲ့စလူရကမြတ်စွာဘုရားဟောတဲ့တရားတွေဟာအလုံးဟာသိဉာဏ်မဲ့တရားဖြစ်လို့ပရိယတိတပါလို့ပြောတာမနေ့ကပြောခဲ့သလိုတိတိတာဓမ္မမြတ်စွာဘုရားဟောတဲ့တရားအဲ့ဒီမြတ်စွာဘုရားတရားဟောတဲ့တရားဆိုတာလောကီတရားလောကုတ္တရာတရားနှစ်ခုစလုံးကိုခြုံငုံပြီးတော့ပြောတာလူတိုင်းလိုက်နာจิตတော်ပဲအခြေခံကစတဲ့တရားတွေအဲ့တော့ကောင်းစွာဟောတယ်ဆိုတာဘယ်လိုဟာကိုဆိုလိုတာလဲဒီကနေ့ဘုန်းကြီးတွေဗုဒ္ဓဘာသာဝင်သူတော်စင်တွေဟာမြတ်စွာဘုရားဟောတဲ့ဓမ္မစက္ကပုဒ္ဒတာသုတ်တို့အတ္တလက္ခဏာသုတ်တို့ထို့တို့သုတ်တန်နေမြတ်စွာဘုရားဟောတဲ့တရားတော်တွေကိုသင်ယူကြတယ်ကျက်ပတ်ကြတယ်အဲ့ဒီမြတ်စွာဘုရားဟောတဲ့တရားတွေဟာအကြီးချင်းအပြင်ဟောလိုက်တဲ့တရားတွေဟာသက္ခတာဖြစ်တာဘာကြောင့်သက္ခတာဖြစ်တယ်လဲ။နော်သက္ခတာကောင်းစွာဟောတယ်ဆိုတာဘယ်လိုကောင်းတာလဲလို့ဆိုလို့ရှိရင်အချက်ရှိမျိုးတွေပြောတာမြတ်စွာဘုရားဟောတဲ့တရားသည်အစာလည်းကောင်းတယ်အလေလေကောင်းနေအဆုံးသတ်နေကောင်းနေဒါကကောင်းခြင်းသုံးမျိုးနောက်တစ်ခုအနေအိဗေအကျိုးစီးပွားကိုထင်ရှားပြတယ်တတ္ထအနေအိဗေရှိတယ်ပပိစနာစကလုံးကလည်းချုံမော်တယ်လှပါတယ်ကေဝလာပရိပုဏ္ဏလူလေးသည်မရှိအောင်လုံးဝပြည့်စုံတယ်ပရိသုဒ္ဓလုံးဝစင်ကြယ်တယ် ပြမစရိယပကသနာအဆုံးမတရားအဆုံးမလို့ဆိုတဲ့မြတ်စွာဘုရားရဲ့အဆုံးမလို့ဆိုတဲ့သာသနာပြမစရိယမကေရှိပါလို့ဆိုတဲ့မကပြမစရိယအဲ့ဒီနှစ်ခုလုံးကိုရှင်းပြတဲ့တရားပြဖြစ်တယ်ဆိုအဲ့ဒီရှစ်ချက်ပဲအဲ့ဒီရှစ်ချက်နဲ့အညီဟောလို့သွားခန္ဓာကောင်းစွာဟောကြားတဲ့တရားလို့သူတို့ဆိုလို့တယ်ရသပြဟောလိုက်တဲ့တရားဟာတလုံးတပါးရပဲဖြစ်စေနော်ကြာနာရတဲ့အချိန်မှလည်းကောင်းနေကျင့်သုံးရတဲ့အချိန်မှလည်းကောင်းနေရလက်ကောင်းလက်ထွက်နေအဲ့လိုမျိုးမျိုးရသပြကာထာတပုတ်မှဆိုလို့ရှိရင်ပထမပါရကအစာဤကောင်းကြီးဒုတိယပါရနဲ့တတိယပါရကအလေဤကောင်းခြင်းနောက်ဆုံးပါရကအဆုံးဤကောင်းခြင်းလို့ဆိုပါစို့အတိဝဒါစပါလနံဒါတပါရပဏိတာနိစာသေဝနာဒုတိယပါရအတိဝနာစပါလနံပဏိတာနိစာသေဝနာပူဇာစပူဇနေယနာဣဒံမင်္ဂလမုဒ္ဓမအဲဒီကတာမှာအပိုက်၄ပိုက်ရှိတယ်အတိဝနာစပါလဒံဆိုတဲ့ပထမအပိုက်ကလည်းပဲကောင်းနေဒုတိယအပိုက်ဖြစ်တယ်ပဏိတာနိစာသေဝနာပူဇာစပူဇာနေယနာဒီနှပိုက်ကလည်းကောင်းနေနောက်ဆုံးပါရဖြစ်တယ်ဧတံမင်္ဂလမုဒ္ဓမံဆိုတဲ့ပါရလည်းကောင်းတယ်ဆိုလိုတာကအစာလေသုံးပါလုံးကောင်းခြင်းနဲ့ပြည့်စုံတဲ့တရားလို့ပြောတာအဲ့ဒါလို့တချို့ကြတော့အစာတော့ကောင်းတယ်လည်းမကောင်းဘူးအဆုံးမကောင်းဘူးဆိုတာရှိသေးတယ်နော်စကလုံးတစ်လုံးဟာအစာမှလည်းကောင်းတယ်အလဲမှလည်းကောင်းတယ်အဆုံးမှလည်းကောင်းတယ်အဲ့ဒီကောင်းခြင်းနဲ့ပေါ်ပြတာလို့ဒီကောင်းခြင်းသုံးများနဲ့ညညွတ်အောင်ဟောကြားရဖြစ်လို့မြတ်စွာဘုရားဟောတဲ့တရားတွေအလုံးကောင်းနေနော်နောက်ဆုံးမှာပင်္ဂလာတုတ်တသုံးလုံးကိုချုပ်ကြည့်လိုက်ပဲဆိုရင်အတိညာမရှိတဲ့ပုဂ္ဂိုလ်နဲ့မပေါင်းသင်ရဘူးအတိညာမရှိတဲ့ပုဂ္ဂိုလ်နဲ့အတူတွဲပြီးတော့မနေရဘူးအတူလက်လက်မတွဲသင့်ဘူးသူစီဟာအတူမယူသင့်ဘူးဆိုတဲ့အစာလဲကောင်းတယ်နောက်ဆုံးဖြစ်တဲ့နိဗ္ဗာန်သစ္စိကရိယာစာနိဗ္ဗာန်ကိုမြင်ပေါ်ပြရမှာဆိုအဆုံးသက်ကလည်းကောင်းတယ်အလယ်မှာရှိတဲ့စာပေတရားလဲကုန်ကောင်းတယ်အစာရဲ့ကောင်းခြင်းအလယ်ရဲ့ကောင်းခြင်းအဆုံးသက်ကောင်းခြင်းလို့ဟောတာတရားနဲ့ပတ်သက်ပြီးအမ္ဓမကောင်းနေဆိုတဲ့ဒီရှုတော်ကနေပြီးတော့လည်းပဲမြတ်စွာဘုရားရဲ့တရားတော်ကိုနားလည်သဘောပေါက်ဖို့လိုတယ်မြတ်စွာဘုရားဟောတဲ့တရားသည်ကောင်းခြင်းသုံးများနဲ့ပြည့်စုံတယ်အဲ့တော့ကောင်းခြင်းသုံးများကိုနောက်တတိယအဖြစ်ကျင့်စဉ်အဖြစ်ပြောမယ်ဆိုလို့ရှိရင်ပထမသီလကစာကျင့်တဲ့ဆိုရင်သီလသမာဓိပညာတိတ်ကသုံးပါးအကျင့်တရားမှာသီလဆိုတာအနဝိသဒုက္ခကိုပေးတိုက်တာဖြစ်တော့ကြောင်းကုသတရားတွေကိုပြုတ်လွယ်လို့ရှိရင်သီလကစတဲ့ပြီးတော့ဆောင်ရရမှာဒါအစာဤကောင်းခြင်းပဲသီလပြည့်စုံလာလို့ရှိရင်သမာဓိဆိုတဲ့ဝိပဿနာဆိုတဲ့သဗ္ဗထဝိပဿနာဆိုတဲ့တရားတွေနောက်တစ်ခါမက်ဖို့ဆိုတဲ့တရားတွေဟာဒါအလဲကောင်းခြင်းပဲနောက်ဆုံးကတော့နိဗ္ဗာန်နောက်ဆုံးအဆုံးသက်ကလည်းကောင်းတယ်အကုန်လုံးအစာကလည်းကောင်းတယ်အလဲလည်းကောင်းတယ်အဆုံးလည်းကောင်းတယ်ကောင်းခြင်းသုံးများနဲ့ပြည့်စုံလို့သွားခါတာကောင်းစွာဟောတယ်ဆိုလိုတဲ့နိဗ္ဗာန်ကအကောင်းဆုံးဖြစ်အောင်ဟောတာဒါအစာလည်းကောင်းတယ်အလဲလည်းကောင်းတယ်အဆုံးလည်းကောင်းတယ်ကောင်းခြင်းသုံးများနဲ့ပြည့်စုံဟောတာလေလို့ဒီလိုဆိုလိုတယ်နောက်တစ်ခုကပြောမယ်ဆိုလို့ရှိရင်ကောင်းမုံကောင်းနေ မြတ်စွာဘုရားဟောတဲ့တရားဟာကြာနာမှုကတစ်ခုနာယူထားတဲ့အတိုင်းလိုင်းနာကျင့်သုံးတာကတစ်ခုနှစ်ခုပေါ့နော်အဲ့တော့မြတ်စွာဘုရားဟောလိုက်တဲ့တရားကိုပထမနာယူလိုက်ရတာကိုကကောင်းတဲ့အရေးချင်းတွေကိုရစေသွားတယ်အရေးချင်းကောင်းတွေကိုရစေသွားတယ်ပဲလို့ရစေတာတော့စဉ်းစားကြည့်တပ္ပပတ္တအကရဏမကောင်းမှုမတရားကိုမလုပ်ရဘူးဆိုအဲ့ဒါတစ်ခုနဲ့ပဲမကောင်းမှုမလုပ်လို့ရှိရင်ပြစ်ကင်းသွားတယ်လုံးဝကောင်းတဲ့အကျိုးကျေးဇူးတွေကိုရရှိသွားတယ်ဒီပထမစကားတစ်လုံးနဲ့တည်းပဲနော်ဒါလေးကိုနားထောင်လိုက်ရရုံနဲ့ကောင်းတဲ့ဟာတစ်ခုရသွားတယ်အဲ့တော့တရားတော်ကိုနားလည်ရတာနဲ့ပဲလူရဲ့စိတ်နှလုံးအေးချမ်းမှုကိုရရှိသွားတယ်။ကိုကျင့်သီလကိုရှိဥစွာထိမ့်သိမ်းစွတ်စွတ်ပါလို့ဆိုတဲ့စကားကြားလည်ရတာနဲ့ပဲကိုယ်တည်းအပြစ်ကင်းသွားတယ်။နော်။စိတ်ကြည်နှုမှုရသွားတယ်။အဲ့ဒီအတိုင်းလိုင်းနာကျင့်သုံးလိုက်တဲ့အခါမှာသီလကနေပြီးတော့သမထနဲ့ဝိပဿနာသမာဓိတွေရသွားလို့စိတ်ချမ်းသာမှုရတယ်ဝိပဿနာတရားအထုတ်လို့အသိဉာဏ်တွေရသွားတယ်ဆိုတော့ကျင့်သုံးလိုက်လို့ရှိရင်လည်းကောင်းတဲ့အရေးချင်းတွေကိုတဏ္ဍစီမှာရောက်လာတယ်ဒါကြောင့်မို့နာထောင်ယုံပင်ပူပန်မှုတွေကင်းစင်သွားလို့အစာကောင်းတယ်ကျင့်သုံးတဲ့အခါမှာအလေလေကောင်းတယ်နောက်ဆုံးစနစ်တကျကျင့်သုံးပြီလို့မြတ်မောပြုရတဲ့ရလကနိဗ္ဗာန်ဆိုတဲ့အငြိမ့်တက်ကိုရပါဖြစ်လို့နောက်ဆုံးကလည်းကောင်းတယ်လို့သူတို့ပြောတာနော်ကျင့်သုံးရတဲ့တရားနောက်ဆုံးမှလည်းကောင်းတယ်အဲ့ဒါကြောင့်မို့လို့အစာအလေအဆုံးသုံးမျိုးလုံးကောင်းတယ်ဆိုတာကောင်းကျိုးတွေကိုပေးတာကိုပြောတာလူတယောက်ရဲ့တဏ္ဍမှာဆိုးကျိုးတွေမဖြစ်စေဘဲနဲ့ကောင်းကျိုးကိုဖြစ်စေတယ်လို့ကောင်းတယ်အဲ့လိုကောင်းအောင်ဟောထားတာဖြစ်တော့ကြောင့်သက္ခာတော်ဘဂဝတ္တဘုန်းတော်ကြီးမရှင်တော်မြတ်ဖျာသည်ဓမ္မပရိယတိဓမ္မလောကုတ္တရာဓမ္မကိုသက္ခာတော်သင်လျောကောင်းမြတ်ဟောကြတော်မူပါပြီသစ္စာပြဟောရတရားဟာအလွန်ကောင်းတဲ့လူဒီလိုဆိုလို့တယ်နောက်တကဘာကြောင့်ကောင်းလို့ဆိုတဲ့နေရာမှာတထအနေဒီပဲကလည်းရှိတယ်ဘယ်အဝဲဟောလိုက်တဲ့စကားတစ်ခုဟာဒိဗေအပြည့်ဝရှိတယ်ဒါကြောင့်မလို့တထဆိုတဲ့အနေထားအပြင်လည်းကောင်းတယ်စကလုံးအနေနဲ့ပြောရမယ်ဆိုလို့ရှိရင်စကလုံးလေးတွေဟာအမတပတိလွယ်တယ်နော်တိလွယ်တယ်ဆိုပါစို့အတိဝနာသဗ္ဗလန္တပဋိတ္တေသတိဝနာအတိညာမရှိတဲ့ပုဂ္ဂိုလ်နဲ့အပေါင်းသင်းမလုံးနဲ့အတိညာရှိတဲ့ပုဂ္ဂိုလ်ပေါင်းလို့ဆိုတဲ့စကလုံးလေးတွေဟာလေပါလပဋိတ္တဆိုတဲ့အသုံးလေးတွေဟာအမတပစကလုံးအနေနဲ့လာပါတဲ့စကလုံးတွေဖြစ်တယ်တပ္ပပပတအကရဏဆိုးရုပ်တဲ့မကောင်းတဲ့အလုပ်တွေကိုမလုံးနဲ့ကုသလသုဘသမရာကုသိုလ်တရားတွေကိုတဏ္ဍမှာပြည့်စုံလို့ဆိုလေဒီစကလုံးလေးတွေကလည်းရှင်းရှင်းလေးတွေပြတ်စွာပြဟောသွားတာဖြစ်တယ်ပေါ့ဒါကြောင့်မို့လို့တထအနေဒိဗ္ဗေရှိတယ်တပြင်းစနာစကလုံးကလည်းသိတာတယ်လွယ်ကူတယ်ဒီအချက်နှစ်ချက်နဲ့လည်းပဲပြည့်စုံလို့မြတ်စွာဘုရားဟောတဲ့တရားသည်သွက္ခတာကောင်းစွာဟောကြားတဲ့တရားဖြစ်တယ်ဒီဒိဗ္ဗေကိုလည်းဖော်ပြနောက်တစ်ခုကတော့တထသဗ္ဗေသရာနဲ့ပတ်သက်ပြီးတော့အထက်ကထာမှာတော့ရာစွာဖွင့်ပြထားတယ်။ရာစွာဖွင့်ပြထားတယ်။အဲ့ဒီမဲ့လူရင်းလေးကိုပြောရမှာဖြစ်တယ်ပေါ့။လူရင်းကိုပြောမယ်ဆိုရင်မြတ်စွာဘုရားဟောတဲ့တရားသည်လွယ်မာရတစ်ခုမှမရှိဘူး။ပြည့်ဝတဲ့မင်္ဂန်နဲ့အနေဒီပဲကိုဖော်ဆောင်ပေးနိုင်တယ်အလွယ်မှာတစ်ခုမှမပါတာဒါကြောင့်သက္ခာတာ ကောက်စားဟောကြားတယ်။ဟောရင်ဟောတဲ့အတိုင်းဖြစ်တယ်။ဆိုပါစို့ပါဒတိပါတော်နိရယသဝတ္တိကောပါဒတိပါဒသရဝရိယအသက်ကိုရွေကျက်ရှိရှိနဲ့တပ်ဖြတ်တဲ့ပါဒတိပါဒစေရနာအကုသိုလ်စေရနာဟာအပယသဝတ္တိကောအပေဘုံမှာဖြစ်စေနိုင်တယ်။နိရိယသဝတ္တိကောကရေဘုံမှာဖြစ်စေနိုင်တယ်။တိရိစာတသဝတ္တိကောတရိစ္ဆဘုံမှာဖြစ်စေနိုင်တယ်လို့မြတ်စွာဘုရားဟောတာ။ဟောတဲ့အတိုင်းပဲဒီပါဒတိပါဒစေရနာအဟုသူစေရနာကျုပ်ပြီးလို့ရှိရင်ပါဒတိပါဒအမှုကိုကျွလို့တဲ့ပုဂ္ဂိုလ်ဟာအပေကိုကြာရောက်တတ်တယ်။ကဲရေကိုကြောက်တတ်တယ်တရိစ္ဆာဘောကိုရောက်တတ်တယ်။ဩလွယ်မမှုမရှိဘူးဟောရင်ဟောတဲ့အတိုင်းဖြစ်တယ်။မေဖို့နိဗ္ဗာန်ရဖို့ကျင့်သုံးတဲ့အခါမှာနော်မေဖို့နိဗ္ဗာန်မရနိုင်တာတွေကအရိယာသူတော်ကောင်းတွေကိုဆွဆဲထားလို့ရှိရင်အဲ့ဒီကံကမေဖို့တာတဲ့အမေတ္တတာတဲ့ကံအဖေတ္တတာတဲ့ကံယန္တာကိုတတ်တဲ့ကံမြတ်စွာဘုရားသွေစိတ်တည်အောင်လုပ်တဲ့ကံတန်ခါကိုကွဲပြားအောင်လုပ်တဲ့ကံဒီကံကြီးတွေအားလည်းပဲမေဖို့နိဗ္ဗာန်ကိုမရစေနိုင်ဘူးမေဖို့နိဗ္ဗာန်ကိုတတ်တတ်တယ်နောက်တစ်ခါဘဝရလာတဲ့အခါမှာနော်တွိဟိတ်တိဟိတ်ဆိုတဲ့အလောဘအဒေါသအတိညာမပါတဲ့ပုဂ္ဂိုလ်ကထွိဟိတ်အတိညာပါလာလို့ရှိရင်တိဟိတ်အလောဘအဒေါသအမောဟဒီသုံးခုကိုတိဟိတ်လို့တိဟိတုကအဲဒီမှာထွိဟိတ်ဆိုတာထွိတုကပရိသေရိစိတ်တဲ့မှာအမောဟဆိုတဲ့အတိညာမပါဘူးအဲဒီမပါတဲ့ပုဂ္ဂိုလ်ဟာနော်လုံးဝမပါတဲ့ပုဂ္ဂိုလ်ကြတော့အဟိတုကအဟိပုဂ္ဂိုလ်အဲ့ဒီအဟိပုဂ္ဂိုလ်တို့တွိဟိပုဂ္ဂိုလ်တို့ဆိုတာဒီဘဝမှာမဖြစ်နေပါကိုမရနိုင်ဘူးမရနိုင်ဘူးလို့ဟောတာဟောတဲ့အတိုင်းမှန်နေဘယ်လိုကြိုးစားလို့မှမရနိုင်ဥပမာမဲ့ဆိုပါစို့မြတ်စွာဘုရားလက်ထက်တော့ကရုပ်ပြောင်းရုပ်လွဲလုံနိုင်တဲ့နဂါးတကောင်နဂါးကိုတရိစံမျိုးလို့သတ်မှတ်တာနော်ခုကဲကလည်းနဂါးခင်တာနေတော့ဖရလက်တက်ကလည်းနဂါးခင်တာတယ်နော်နဂါးတကောင်ကလူရောက်ဖန်ဆင်းပြီးတော့သာသနာဘောဝင်လာတယ်လူအစ်စ်ထင်ပြီးတော့ယဟန်တွေကအဲ့ဒီနဂါးကိုယံခံပေးလိုက်တယ်ယံခံပေးလိုက်တော့သူကဖန်ဆင်းတာလားအိန္ဒိယရုပ်ရှင်တွေပါဆိုရင်ဒါခဏခဏပဲနော်မွေးနဲ့ရိုက်တဲ့ရုပ်ရှင်တွေနဂါဆိုတဲ့အခေါ်ကအိန္ဒိယခေါ်ပဲအိန္ဒိယကမွေးကိုနဂါလို့ခေါ်တာအဲ့ဒီနဂါဆိုတာကနဂါဖြစ်လာတာပဲဒါကြောင့်မလို့နဂါဆိုတာမွေးပဲပမာပြေအလိုအချွန်နေတက်တွေဒါတွေကပကြီးဆရာကညံကွန်ထားတာနော်ပကြီးဆရာညံကွန်ထားတာတကယ်တော့အဲ့ဒီချွန်တဲ့ပါပါတကားမဟုတ်ဘူးကောဗရာလို့ခေါ်တဲ့မွေဟောင်ကြီးတဲ့ငကားပဲဒါမို့ငကယုံဖျားကြီးပပြင်းကြီးနဲ့နော်အချွန်တဲ့တွေကအဲ့ဒါပကြီးဆရာကရေးထားတာအဲ့တော့အိန္ဒိယမှာနာဂါလို့ခေါ်တာမွေဟောင်ကြီးတွေကိုခေါ်တာသူတို့ကကမစိလိလို့ခေါ်တဲ့ကံညောင်ဖြစ်တဲ့အစွမ်းတကူနဲ့ရုပ်ပြောင်းရုပ်လွဲလုံနိုင်တယ်လုံးနိုင်လို့သူတို့ကလူရောက်ဖန်ဆင်းလို့ရတယ်အဲ့ဒီလူရောက်ဖန်ဆင်းပြီးတော့သာသနာ့ဘဝဝင်လာဘူးတယ်သာသနာ့ဘဝဝင်တော့လူအစ်စ်ထင်ပြီးတော့ရံခံပေးလိုက်ကြတယ်သူကအဖို့ရန်တပါတဲ့ကပ္ပတာကြောင့်လေးပါနေတာအိပ်ပျော်သွားလို့ရှိရင်သူဖန်ဆင်းတာအကုန်ပျောက်သွားနိုင်တယ်အဲ့ဒါကြောင့်မို့လို့သူကအဖို့ရန်တပါရှိနေတဲ့ခါမှာမအိတ်အောင်သူက အိမ်မပြောအောင်အောင်းအီးနေရတယ်သူအောင်းအီးတဲ့ရက်တွေကများလာတော့အဖော်ဖြစ်တဲ့ရန်တစ်ပါးကအပြင်ထွက်သွားတဲ့အချိန်လေးပါအိမ်ပေါ်ကျသွားတယ်အိမ်ပေါ်ကျသွားတဲ့အခါဒုက္ခနာကိုကြီးကရဟန်းတွေပျောက်ပြီးတော့မွေးကြီးတရပြန်ဖြစ်သွားတယ်အဖော်ရဟန်းကကြောင်နဲ့ပြန်ပြီးတော့ဝင်လာတဲ့အခါတကားကိုတွန့်ဖွဲ့လိုက်တော့ကြောင်ကြီးတဆောင်းလို့ဟာမွေးရဲ့အခွေးတွေနဲ့ပြည်ပြီးတော့နေတော့လန့်အော်တယ်လန့်အော်တော့သူလည်းနှုတ်သွားတယ်ပြေးကကြားတဲ့ကိုတော်တွေကလည်းပြေးလာကြတယ်အဲ့ဒီကြမှာသူ့ဇာလန်ကပေါ်သွားတယ်ပေါ်သွားတော့ဗျာမြတ်စွာဘုရားစီပို့တယ်မြတ်စွာဘုရားကဗာပြောတော့ဆိုအေးမင်းတို့နဂါရီဆိုတာတရားဓုတရားမြတ်မရနိုင်ဘူးသာသနာ့ဘဝဝင်ပြီးရပြုတယ်ဆိုတာတရားဓုတရားမြတ်ရနိုင်တဲ့ပုဂ္ဂိုလ်တွေအတွက်ဖြစ်တယ်အဲ့တော့နဂါဘဝကလွတ်ချင်တယ်ဆိုရင်တဏ္ဍကောင်းမှုပြုဥပုပ်သီလကိုစောင့်တော့ယဟန်ဥခွင့်တော့မရှိဘူးဆိုပြီးတော့တိရိစ္ဆာနာကတော့ပိတ်ခွေနာဥပတ္တပါတိနာဥပတ္တပါနောနာဥပတ္တပါရိတဘောတိသနာကတော့ဘိခွေအနုပတ္တပါနောနာဥပတ္တပါရိတဘောတိရိစ္ဆာဆိုတဲ့ဒီနဂါမျိုးတွေတွေဟာယဟန်မဖြစ်ဘူးယဟန်ခံပြီးလို့မရဘူးယဟန်တွေကိုလည်းယဟန်ခံပြီးလို့ရှိရင်အပတိစေလို့ပြည့်ညတ်ခဲ့တယ်အဲ့ဒီပြည့်ညတ်ချက်ကြောင့်နဂါဟာနောရန်ခကွေမရတော့အဲ့ဒီဇာလန်လေးဖြစ်ဘူးတယ်ဒါကြောင့်မို့လို့ရန်ခတော့မယ်ဆိုရင်မိရတယ်လူသားစစ်စစ်ဟုတ်ကဲ့လားလူရောင်ဖန်ဆင်းလာတဲ့ပုဂ္ဂိုလ်တွေပြဖြစ်နေမလားလူသားစစ်စစ်ဖြစ်ရမယ်နတ်ဒီနဂါတွေဒါတွေကလူရောင်ဖန်ဆင်းနိုင်တယ်ပေါ့အဲ့ဒါကြောင့်မို့လို့ဝိနည်းတက်ကဘုမပြည့်ကြထားရရှိတယ်အဲ့တော့သူတို့ယံမဖြစ်နိုင်ဘူးတရားသူတရားပြမရနိုင်ဘူးလို့ဟောတဲ့အတိုင်းမြတ်စွာဘုရားဟောတဲ့အတိုင်းတကယ်လည်းတရားထုတ်လို့တရားသူမရနိုင်ဘူးမရနိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့တော့ဝိပါကန္တရေလို့ခေါ်တယ်သူတို့နေတဲ့ပရိသရေရဲ့အနေအကြောင်းဒီပုဂ္ဂိုလ်ကတရားသူတရားပြမရနိုင်တာအဲ့ဒီတရားတွေနဲ့ပတ်သက်ပြီးဟောကြားချက်အလုံးဝမှန်တယ်ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားသည်သွားခတာနောက်တစ်ခုကမြတ်စွာဘုရားကဒါလို့ရင်ဒါဖြစ်ပဲနော်နေရတိတကရတသမ္မဒုက္ခခရယဒီတရားကိုကျင့်ကျင့်လို့ရှိရင်မမြဲတဲ့ဒုက္ခလို့ခေါ်တဲ့ယုံနဲ့နေအဆုံးသတ်သွားနိုင်တယ်မမြဲတဲ့ယုံနဲ့လို့ဆိုတဲ့ဒုက္ခတွေအဆုံးသတ်လို့ရတယ်လို့ဆိုတာကိုဟောခဲ့တယ်ဟောခဲ့တဲ့အတိုင်းရသဗျာတရားတော်ကတကယ်ပဲအလုပ်ဖြစ်တယ်နေရဏိကတကယ်ကိုဟောတဲ့အတိုင်းဖြစ်တယ်ဟောတဲ့အတိုင်းဖြစ်တာမို့မြတ်စွာဘုရားဟောတဲ့တရားကိုသွားခန္ဓာကောင်းစွာဟောတယ်လို့တချို့ကပြောတော့ပြောတယ်မဖြစ်ဘူးပြောတဲ့အတိုင်းမဖြစ်ရင်နေရဏိကမဟုတ်ဘူးနော်မဖြစ်ဘူးလို့ပြောပြီးတော့ဖြစ်သွားတာတွေရှိတယ်ဖြစ်တယ်လို့ပြောပြီးမဖြစ်တာတွေရှိတယ်။မြတ်စွာဘုရားဟောတဲ့တရားကမဖြစ်ဘူးလို့ပြောရင်လည်းလောကမဖြစ်ဘူး။ဖြစ်တယ်လို့ပြောရင်လည်းလောကဖြစ်နိုင်တယ်။အဲ့ဒါလို့မမှန်ကန်ကန်ဟောနိုင်တာဖြစ်တော့ကြောင်းမြတ်စွာဘုရားဟောတဲ့တရားဟာသွားခါတာကောင်းစွာဟောတဲ့တရားဖြစ်တယ်လို့ဒီလိုဆိုတာနော်လို့ဆိုတာနောက်တစ်ခုကတော့သွားခါတာဖြစ်ပုံကနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောင်းတရားမြတ်စွာဘုရားကနိဗ္ဗာန်ဆိုတာဒုက္ခနိရောဓဖြစ်ပြီးပြတ်တက်လို့သင်္ခါရတရားတွေကဒုက္ခပဲအဲ့ဒီဒုက္ခတွေရဲ့အဆုံးသတ်တာနိဗ္ဗာန်ဟောဒုက္ခနိရောဓနိဗ္ဗာန်ဆိုတာဒုက္ခနိရောဓနိဗ္ဗာန်ကိုသိကျင်လို့ရှိရင်ဒုက္ခဆိုတာပါလေဒုက္ခဆိုတာယုံနေတာမမြဲတဲ့သင်္ခါရတရားသည်ဒုက္ခအဲ့ဒီဒုက္ခတွေချုပ်ငိမ့်သွားတာကိုနိဗ္ဗာန်လို့ခေါ်တယ်ဒုက္ခနိရောဓနိဗ္ဗာန် နောက်တစ်ခုသုံးနာရှိတယ်ဘဝနိရောဓနိဗ္ဗာန်ဘဝဆိုတာဘာပြောတာလဲခန္ဓာငါးပါးရတာဘဝလို့ပြောတယ်ခန္ဓာနံပါတုပါဝရုပ်တရားနဲ့နတ်တရားလို့ဆိုတယ်သို့မဟုတ်ခန္ဓာငါးပါးနော်ချုံလိုက်ရုပ်နဲ့နံနှစ်ခုခန္ဓာနဲ့ဖွဲ့လိုက်လို့ရှိရင်ခန္ဓာငါးပါးအာရဏနဲ့ပြောရင်အာရဏ12ပါးဓာတ်နဲ့ပြောရင်18ပါးအဲ့ဒီယုတ်တရားနန္တရားတွေလုံးဝချုပ်သွားတာအဲ့ဒီယုတ်တရားနန္တရားတွေကိုဒုက္ခလို့ခေါ်တာအဲ့ဒီယုတ်တရားနန္တရားတွေရဲ့ဖြစ်တာကိုပဲဘဝလို့လည်းခေါ်တယ်ဒုက္ခလို့လည်းခေါ်တယ်ဘာကြောင့်ဘဝလို့ခေါ်တာတော့ဆိုရင်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့လို့ဘဝလို့ခေါ်တာဖြစ်ပေါ်လာခြင်းတော့ဘဝဆိုတာပြီးကမ်းမင်းပဲဖြစ်ပေါ်လာခြင်းပြီးကမ်းမင်းပေါ်ပေါက်လာခြင်းကမ်းမင်းအပ်ပေါ်လာတယ်ယုတ်ဒီနန္ဒီအားအကြောင်းကြောင့်ပေါ်လာတယ်အဲ့ဒါဘဝနောက်တကယုတ်ဒီနန္ဒီကဒုက္ခဘာကြောင့်ဒုက္ခတော့မမြဲလို့ဒုက္ခဘဝရဲ့ဒုက္ခရဲ့ဒီနေရာမှာတူတူပဲဟောတာအဲ့ဒီဘဝဆိုတဲ့ယုံနံခန္ဓာဒုက္ခလို့ပြောတဲ့ယုံနံခန္ဓာတို့ရဲ့အပြီးသတ်ချုပ်ငြိမ်းသွားတာကိုနိဗ္ဗာန်လို့ခေါ်တယ်။ဘဝနိရောဓနိဗ္ဗာန်ဒုက္ခနိရောဓနိဗ္ဗာန်တမစကြာတရားတွေမှာဒုက္ခနိရောဓနိဗ္ဗာန်ဆိုပြီးတော့ယသောဗျာကအတိပဲရှင်းတဲ့အခါဘာလို့ရှင်းလို့နော်ကတမံသဘေကွေဒုက္ခနိရောဓောရိယသစ္စာဒုက္ခနိရောဓာရိယသစ္စာကပါလေလို့ဆိုပြီးယောတတယေဝတနာယအတိတဝိရာကနိရောဓောစာကောပတိနိသက်ကောမုဋ္ဌိနာလယောကြည်သုံးဓာရကဒုက္ခကိုဒုက္ခချုပ်တာနိဗ္ဗာန်လို့ပြောပြီးတော့အတိပဲဖွင့်ဆိုတဲ့အခါမှာတနာရဲ့ချုပ်တဏ္ဍချုပ်တာကိုသွားပြောတယ်။ဘာဖြစ်လို့လဲဆိုရင်အကြောင်းနဲ့အကျိုး။အကြောင်းချုပ်မှအကျိုးချုပ်လို့ရတယ်။တဏ္ဍရှိနေသမျှဒီဒုက္ခချုပ်လို့မရဘူး။ဒုက္ခရဲ့အကြောင်းဒီတဏ္ဍဖြစ်တယ်။ဒုက္ခသမှုရတဏ္ဍပဲဖြစ်တယ်။ဒါကြောင့်မို့အဲ့ဒီတဏ္ဍရဲ့ချုပ်ငြိမ်သွားမှုဒီနိဗ္ဗာန်ဒီလိုဖွင့်ပြတာ။ဟောအကြောင်းချုပ်မှအကျိုးချုပ်တယ်ဆိုတဲ့အဓိပ္ပာယ်ကိုဖော်ပြလို့ရည်နိဗ္ဗာန်ဆိုတာတဏှာချုပ်ငြိမ်းတာဒါအကြောင်းရှုတော်ကပြောတာဒုက္ခချုပ်တာဆိုတာအကျိုးရှုတော်ကပြောတာနော်တဏှာချုပ်တယ်လို့ပြောရင်အကြောင်းရှုတော်ကပြောတာဒုက္ခချုပ်တယ်လို့ပြောတာဘဝချုပ်တယ်လို့ပြောတာအကျိုးရှုတော်ကပြောတာရှုတော်ညင်မတူဘူးလို့မှတ်တာနော်ရှုတော်ညင်မတူဘယ်ဟာကပဲဖြစ်ဖြစ်ပြောလို့ရတယ်နော်နိဗ္ဗာန်ဆိုတာဒုက္ခရဲ့အကြောင်းသမှုရိယချုပ်တာ။နော်ဘဝရဲ့အကြောင်းဖြစ်တဲ့တဏှာချုပ်တာ။ဟောတနည်းအားဖြင့်ပြောမယ်ဆိုရင်တဏှာကြောင့်ဖြစ်ပေါ်လာတဲ့ဘဝတဏှာကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခအဲ့ဒါရဲ့ချုပ်ငြိမ်းတာနိဗ္ဗာန်လို့ဒီလိုဆိုလို့ရပေါ့နော်။အဲ့ဒီမှာနိဗ္ဗာန်ရဲ့နိဗ္ဗာန်ရောက်ကြောင်းတရားရဲ့ဒီနှစ်ခုပေါ့နိဗ္ဗာန်ရောက်ကြောင်းသဝေတုလိလိတင် of cessation of sabare သဝေတုလိတင် to cessation of sabare သဝေ of leading to cessation of sabare ဒုက္ခချုပ်တဲ့နိလံဆိုတာရှိတယ်အဲ့ဒုက္ခချုပ်ရချုပ်တဲ့နိလံကပါတော့ဆိုရင်ဘဂင်၈ပါးအကျင့်တရားပဲဖြစ်တယ်။ဘဂင်၈ပါးအကျင့်တရားကိုကျင့်ကြံကြုတ်ကိုအထောက်ချင်းဖြင့်ဒုက္ခချုပ်ငြိမ်သွားတယ်။ဒုက္ခချုပ်ငြိမ်အောင်ကျင့်ရမယ့်နိလံဒုက္ခချုပ်လာတဲ့အကျိုးဒီနှစ်ခုဟာလိုက်လျောညှိတွေ့ရှိတယ်။မမှန်ကန်ကဟောထားတာဖြစ်တယ်။ဒါကြောင့်မလို့မြတ်စွာဘုရားဟောတဲ့နိဗ္ဗာန်ခမိနိပฏิပ္ပရာနဲ့နိဗ္ဗာန်ဒီနှစ်ခုဟာပေါင်းစပ်မိသွားတယ်အကြောင်းနဲ့အကျိုးအနေနဲ့ပေါင်းစပ်မိသွားအဲ့ဒီပေါင်းစပ်မိအောင်လိုက်လျောညီတွေ့ဟောပြောတာဖြစ်လို့မြတ်စွာဘုရားရဲ့ဟောပြောချက်ဟာ သောခန္ဓာလို့ဒီလိုပြောတာနော်ဘယ်နေရာမှလွဲချောသွားတာမရှိဘူးသစ္စာလေးပါဟောတဲ့အခါမှာဒုက္ခကိုဟောတယ်ဒုက္ခသမုဒယကိုဟောတယ်ဒုက္ခဆိုတဲ့အကျိုးကိုဟောတယ်လို့ဒုက္ခဖြစ်ခြင်းအကြောင်းတရားကိုလည်းဟောတယ်တစ်ခုပေါင်းလိုက်တဲ့အခါအကြောင်းနဲ့အကျိုးပြည့်စုံသွားတယ်တစ်ခါဒုက္ခချုပ်ရနိဗ္ဗာန်ကိုဟောတယ်နိဗ္ဗာန်ရောက်ကြောင်းအကျင့်တရားကိုလည်းပဲဒုက္ခနိရောဓကမိနိပฏิပရာဆိုပြီးမဂ္ဂသစ္စာကိုဟောတယ်။အဲဒီမှာလည်းအကြောင်းနဲ့အကျိုးနှစ်ခုလုံးပေါင်းပြီးတော့ဟောထားတယ်။ဟောထားကြဟာလိုက်လျောညီတွေဖြစ်လို့ကောင်းစွာဟောပြောခြင်း။ပြည့်စုံတဲ့ဟောပြောခြင်းတို့ဆိုအကြောင်းတော့ပြောပြီးအကျိုးမပြောဘူးဆိုရင်မပြည့်စုံ။တော့အကျိုးပြောပြီးအကြောင်းမပြောရင်လည်းမပြည့်စုံ။ကွာအကြောင်းနဲ့အကျိုးအကောင်းနဲ့ဆိုသေသေးချာချာရှင်းပြတာဖြစ်လို့မြတ်စွာဘုရားဟောပြောချက်သည်တဘာဝအတိုင်းမှန်ကန်တဲ့ဟောပြောသောဖြစ်တော့ကြောင်းတွာခါတာသူအခါတာနော်ကောင်းစွာဟောကြားတယ်လို့ပါဠိဘာသာမှာရွတ်ဖတ်ပုံရွတ်ဖတ်နည်းရှိတယ်တွာခါတော်ကိုတွက်ခါတော်လို့လည်းဖတ်ကြတယ်တော့ခါတော်လို့လည်းဖတ်ကြတယ်အနိစ္စဆုံးဘယ်ဟာကမှန်တယ်လဲလို့အနိစ္စဆုံးလို့ပြောရတာမြတ်မလူမျိုးဟာကိုယ်ဘာသာမဟုတ်ဘူးကိုယ်ဘာသာမဟုတ်လို့ညင်မနေနဲ့သူဖတ်တာမှန်တယ်ငါဖတ်တာမှန်တယ်လို့ညင်စရာမလိုဘူးသို့တော့စီမင်းစီကံဆိုတာရှိတယ်နော်စီမင်းစီကံတွက်ခါတာကမှန်တယ်တွာခါတာမှန်တယ်လို့ညင်စရာပြောတာမဟုတ်ဘူးနော်မြတ်မလူမျိုးကငပိစာတော့ငပိတန်တော့ထွက်မှာပေါ့ကိုဝတ္တစကားမဟုတ်ရင်တော့ပြိပိတတထွက်နိုင်မှာမဟုတ်ဘူးပေါ့အဲ့တော့ဘာကြောင့်သွားခါတော်လို့ဖတ်တဲ့နည်းလဲဘာကြောင့်သွက်ခါတော်လို့မဖတ်တဲ့နည်းလဲဆိုရေးထားတာကသဝဆွဲအားနဲ့ရေးထားတော့သွားနော်နောက်ကကာကြီးနဲ့ခါဝေးတွဲထားတယ်နှလုံးစင်တချို့ကတန်ယောခိပရိရတ္တံနောက်ကတန်ယောရှိလို့ရှိကအလုံးဟာရတ္တဖြစ်ရမယ်ဆိုတာအဲ့ဒါကပြောင်းလဲရမယ်စီကံပြောတာဖတ်ရမယ်လို့ပြောတာမဟုတ်ဘူးနော်ဖတ်ခိုင်းတာမဟုတ်ဘူးဖတ်ခိုင်းတာမဟုတ်ဘူးဖတ်ရမှာကနော်ရှိကနောက်ကနှလုံးစင်ရှိတဲ့ဆိုရင်ရှေကဟာကိုတချို့နေရာမှာရတ္တဣဝဝုစန္ဒီဆိုတဲ့စကားကဘယ်ဟာကိုပြောတာတုံးဆိုအေးနဲ့အော်ကိုပဲပြောတာအားကိုမပြောဘူးနော်အေးနဲ့အော်ကိုပြောတယ်အေးရဲ့နောက်မှာတောင်းမှုနဲ့ထဆင်မှုရှိလို့ရှိရင်အေးထလို့ဖတ်လို့မရဘူးအစ်ထလို့ဖတ်တယ်အဲ့ဒါကြတော့အတန်တိုးသွားတယ်အေးဆိုရာတန်ရှိတယ် it ဆိုရာကြာတန်တို့သွားတယ်အဲ့ဒါကြတော့ it ထလို့ဖတ်မယ်တန်ယောကပုပ္ပာဧဩကာရရတ္တဤဝဝုစန္ဒီဖတ်တဲ့အချိန်မှာအေးနဲ့ဩဥမမေကလောအုပ်ဆိုတဲ့အတိပဲရတဲ့ဩထဆိုတာရှိတယ်နှုတ်ခမ်းလည်းပဲဩထအဲ့ဒီဩထကဩနဲ့နောက်ကတန်ယုတ်ထနဲ့ပေါင်းထားတာအဲ့ဒါကြတော့ဩထလို့မဖတ်ပဲနဲ့ဥထလို့ဖတ်ရမယ်လို့ဆိုလို့တယ်။ဘာဖြစ်လို့တော့ဆိုရင်ဧဩကာရရတ္တဤဝဝုစန္ဒီဧနဲ့ဩကိုရတ္တလို့ပဲဖတ်ပါလို့ဆိုထားတယ်။အာကိုဖတ်ပါလို့မပြောဘူး။နော်။အာကိုဖတ်ပါလို့မပြောဘူး။ဒါကြောင့်မလို့ဝါကယဝါကျတောခါတော့အာနဲ့ပတ်သက်လာလို့ရှင်တော့သူအရှိတိုင်းဖတ်ရမယ်လို့တိလို့အိဗေရတယ်ပေါ့နော်အရှိတိုင်းဖတ်မယ်အဲ့တော့ဒါကစာပေစုတည်အောင်ပြောပြတာနော်သောခါတော်ဘဂဝတ္တဓမ္မောမြတ်စွာဘုရားဟောတဲ့တရားသည်သောခါတသူအခါတသူအခါတကောင်းစွာဟောတဲ့တရားဖြစ်တယ်လို့တဟာသောခါတခုံဆိုတာတရားတော်ရဲ့ခုံပဲဖြစ်တယ်အဲ့ဒီမှာကောင်းညင်သုံးများနဲ့လည်းပြည့်စုံနေ အနဲ့ဒိဗ္ဗေလည်းပြေဝါတယ်စကလုံးကလည်းပြည့်စုံတယ်ဒီကုံကျေစုတွေကိုရရှိတယ်ဒါတွေမကဘူးနော်ကေဝလပရိပုဏာလုံးဝပြည့်စုံတယ်မြတ်စွာဘုရားဟောတဲ့တရားဟာကေဝလပရိပုဏာကေဝလပရိပုဏာသာပရိပုဏာပြည့်စုံတယ်လို့တွေမဆိုဘဲနဲ့ကေဝလပရိပုဏာအလုံးပြည့်စုံတယ်လို့သုံးထားတာအလုံးပြည့်စုံတယ်ဆိုတာဘယ်နှုတ်ဆရာတခုမှမရှိဘူးထပ်ဖြစ်ဆရာမလို့ဘူးဥမာမဲ့သစ္စာလေးပါလို့ဟောထားတာသစ္စာတစ်ပါးလို့နေသေးတယ်နောက်ထပ်ထပ်ဖြစ်သင့်တယ်သစ္စာ၅ပါးလို့ခဏခေတ္တအောင်မြတ်စွာဘုရားဟောတဲ့တရားတွေပါနော်မပြည့်စုံလို့ထပ်ဖြစ်ဆရာဆိုတာမရှိဘူးပြည့်စုံတယ်တို့အနဲ့သူအကြောင်းအကျိုးနော်သစ္စာလေးပါဆိုတာတခြားမဟုတ်ဘူးယောဂပျောက်ကြောင်းယောဂပျောက်ခြင်းနော်ယောဂပျောက်ခြင်းနဲ့ယောဂပျောက်ဖို့စီယောဂဖြစ်ကြောင်းတရားယောဂပျောက်တဲ့စီအဲ့ဒါလိုပဲပြတနာပြတနာဖြစ်ကြောင်းပြတနာကိုဖြစ်ရှင်းခြင်းဖြစ်ရှင်းတဲ့နိလာဟောဒါတွေအလုံးဝပြည့်စုံနေတယ်ဒီလေးချက်ကစုံနေတယ်လား problem the cause of problem no problem အဲ့ဒီ problem ဘာကြောင့်ဖြစ်လဲ the cause of problem အကြောင်းကြောင့်ဖြစ်လာတယ် now solution of problem ပြတနာပြည့်လဲခြင်းပြေလေခြင်းကသူကသူပြေတာမဟုတ်ဘူးသဝေလီဒင်တူဆိုလို့ရှင်းအော်ပရဘလမ်ပြတနာပြေလေမှုရဲ့နိလန်ဆိုတာလည်းရှိတယ်ဩအချက်လေးချက်ဟာလုံးဝပြည့်စုံတယ်နော်ဒုက္ခဖြစ်ကြောင်းတရားဒုက္ခကအကျိုးတရားသူအကျိုးတရားဖြစ်ရတဲ့ဒုက္ခသမုဒယဒုက္ခဖြစ်ကြောင်းတရားဒုက္ခနိရောဓဒုက္ခယံချုပ်ငြိမ်းခြင်းဒုက္ခနိရောဓကာမိနိပတိဝရာဒုက္ခချုပ်ငြိမ်းရသူရောက်စေနိုင်တဲ့နိလန်ဆိုဟောသူကနဲ့သူအကုန်ပြည့်စုံဩပြည့်ပြည့်စုံအကြောင်းနှစ်ခုအကျိုးနှစ်ခုပရိစ္ဆသဘောပတ်သစ္စာလေးပါးကိုထပ်ချဲတော့ပရိစ္ဆသဘောပတ်ဖြစ်တယ်နော်ပရိစ္ဆသဘောပတ်မှာဘာကြောင့်အနုလောမပတိလောမနှစ်ခုဟောရသလဲအနုလောမပရိစ္ဆသဘောပါဒသဘောပါကဒုက္ခနဲ့ဒုက္ခသမုဒယကိုဟောတာပထမသစ္စာနှစ်ခုပဝတိသစ္စာလို့ခေါ်တယ်တဏှာထဲမှာဖြစ်နေတာကဒုက္ခနဲ့ဒုက္ခသမုဒယအဲ့ဒီနှစ်ခုအတွက်အနုလောမပရိစ္ဆသဘောပါထပ်ချဲပေးတာပတိလောမပရိစ္ဆသဘောပါကဒုတိယသစ္စာနှစ်ခုတွေနိရောဓသစ္စာနဲ့မေဃသစ္စာအတွက်နကူဟောရအဲ့တော့သစ္စာလေးပါးနဲ့ပရိစ္ဆသဘောပါဟာအဝင်ခွင့်ရပဲနော်သစ္စာလေးပါးကအကျင့်ဟောတာပရိစ္ဆသဘောပါကထပ်ချဲလိုက်တာလို့ဆိုလို့ရတယ်နော်အဲ့တော့သစ္စာလေးပါးကိုအကျင့်ချဲလိုက်တဲ့အခါပရိစ္ဆသဘောပါဖြစ်တယ်သစ္စာလေးပါးကအကျင့်ဆုံးအကြောင်းနဲ့အကျိုးအဲ့ဒါလို့ဟောတာအဲ့လိုခေါ်တဲ့နေရာမှာအမှားအယွင်လုံးဝမရှိလုံးဝကွက်တိမြတ်စွာဘုရားဟာဟောကြားထားတာဖြစ်လို့ကေဝလပရိပုဏ္ဏလုံးဝပြည့်စုံတဲ့ဟောပြောချက်ဖြစ်တယ်။နောက်ပရိသုဒ္ဓအမှားအယွင်မပါသည့်အတွက်ကြောင့်ဒီစကလုံးလေးကတော့မပြောမိတာဒါလေးကတော့ပူသွားတယ်လို့အဲ့လိုလည်းမရှိဘူး။နော်မပြည့်စုံလို့ဖြည့်စရာလည်းမရှိဘူးပိုးနေလို့ပဲဖြည့်စရာလည်းအကြောင်းမရှိဘူးမြတ်စွာဘုရားဟောတဲ့တရားသည်အပိုးအလိုမရှိဟောတာဖြစ်တော့ကြောင့်ပရိသုဒ္ဓလုံးဝအမှားယွင်းကင်းစင်တဲ့တရားလို့ဒီကုံကြီးနဲ့လည်းဒါသက္ကတာကိုပြောပြတာနောက်တစ်ခုကတော့မြတ်စွာဘုရားဟောတဲ့တရားမှန်သမျှဟာပြမစရိယကိုရှင်းပြတာဖြစ်တယ်ပြမစရိယဆိုတာနှစ်မျိုးရှိတယ်သာသနာပြမစရိယမေကပြမစရိယ တိလသမารိပညာသိက္ခာလို့ဆိုတဲ့ရှေးပိုင်းကျင့်ရတဲ့ဟာကသာသနာ့ပြမစရိယ။နော်။မြတ်စွာဘုရားဟောကြားဆုံးမထားတဲ့အဆုံးအမတရားတော်တွေကသာသနာ့ပြမစရိယ။ဝိပဿနာတရားအထုတ်တာတို့မက်ဖို့နိဗ္ဗာန်ရတာတို့ကြတော့မက်ကပြမစရိယ။နော်မက်ကပြမစရိယ။ဘုရားဟောတဲ့အဆုံးအမကျင့်တဲ့ဤတစ်ခုလုံးကသာသနာပြမစရိယမဖြစ်နိဗ္ဗာန်ကမကပြမစရိယလို့အကျဉ်းချုပ်အဲ့လိုမှတ်လို့ရတယ်အဲ့တော့ပြမစရိယသည်နှစ်ခုရှိတယ်သာသနာပြမစရိယမကပြမစရိယဆိုတာသာသနာကိုယဉ်ညွတ်တာတစ်ခုဖြစ်တယ်မဖြစ်ကိုယဉ်ညွတ်တာတစ်ခုရှိတယ်နှစ်ခုလို့ပြောတာနော်မြတ်စွာဘုရားရဲ့အဆုံးအမတရားတွေကိုလည်းပြမစရိယလို့ခေါ်တယ်ဒါကြောင့်မို့ပြမစရိယကြာရှိစွာတည်အောင်လုပ်ရမယ်။သာသနာတော်ကြာရှိစွာတည်အောင်လုပ်ရမယ်ဆိုတာ ਨੇ တူတူပဲ။ပြမစရိယ။နောက်မဖြစ်နိဗ္ဗာန်ဆိုတဲ့အကျင့်ကိုကြာတော့လည်းပဲပြမစရိယလို့သုံးတယ်။ဝုတိတံပြမစရိယမြတ်သောအကျင့်ကိုကျင့်လို့ပြီးသွားပြီလို့ပြောတာဟာဘက်ကပြမစရိယပြောတာ။နော်ဣဒံမြမစရိယံစိရတိတိကံအတ္တနိယံစိရတိတိကံမြတ်စွာဘုရားရဲ့မြမစရိယသာသနာတော်ကြီးသည်ကြာရှိစွာတည်တံ့နေရှိခံနေအဲ့ဒါကြတော့သာသနာမြမစရိယကိုပြောတာဆိုလိုတာကမြမစရိယသည်သာသနာကိုလည်းခေါ်တယ်မက်ကိုလည်းခေါ်တယ်ဒီနှစ်ခုမှားရမှာနော်မြမစရိယမြတ်တော်အကျင့်ဆိုတာသာသနာတော်ကိုလည်းရည်ညွတ်နေမက်ကိုလည်းရည်ညွတ်နေတိလို့ဆိုလို့ရပေါ့အဲ့တော့မြတ်စွာဘုရားဟောတဲ့တရားလုံးဝတန်ရှင်စင်ကြယ်ယုံမကပြမစရိယကိုရှင်းလင်းပေါ်ပြတဲ့တရားတွေဖြစ်တယ်ဆိုအလုံးပေါင်းလိုက်တဲ့အခါအစာလည်းကောင်းနေအလေလည်းကောင်းနေအဆုံးလည်းကောင်းနေအနေအတိပဲအကျိုးစီးပွားနဲ့လည်းပြည့်စုံနေစကလုံးနဲ့လည်းပြည့်စုံနေလုံးဝပြည့်ပြည့်စုံတဲ့အတိဘဲကိုလည်းဖော်ပြတယ်စင်ကြယ်တန်ရှင်းတဲ့လုံးဝအမှားယွင်းကင်းတဲ့တရားတော်မှလည်းဖြစ်တယ်မက်ကသာသနာနဲ့မက်ကကိုဖော်ပြတယ်ပြမစရိယကိုဖော်ပြတဲ့စကလုံးများလည်းဖြစ်တယ်ဆို။ဩအလုံးပေါင်းလိုက်တဲ့အခါရှစ်ခုအစာဤကောင်းခြင်းအလေဤကောင်းခြင်းအဆုံးဤကောင်းခြင်းအနေတိဘေနဲ့ပြည့်စုံခြင်းစကလုံးနဲ့ပြည့်စုံခြင်းလုံးဝပြည့်ပြည့်စုံခြင်းလုံးဝစင်ကြယ်ခြင်းပြမစရိယကိုဖော်ထုတ်ခြင်းအဲ့ဒီရှစ်ချက်အဲ့ဒီရှစ်ချက်နဲ့ပြည့်လို့မြတ်စွာဘုရားဟောတဲ့တရားသည်သွားခါတာကောင်းစွာဟောကြားတဲ့တရားတော်ဖြစ်ပါれလို့ပထမဆုံးတရားရဲ့ခုံထဲမှာအဲ့ဒါကိုဟောတာနော်လောကမှာဒီကုံကဘလောက်အရေးကြီးတယ်လဲဆိုရင်မမရွင်ရွင်ဟောထားတဲ့တရားကိုလိုက်နာမယ်ဆိုရင်လိုက်နာတဲ့ပုဂ္ဂိုလ်တွေအတွက်ကျိုးဆွယသွားမယ်နော်ဟောပြောတဲ့ပုဂ္ဂိုလ်ကမမကန်ကဟောဖို့လိုတယ်ဒါကြောင့်မို့မြတ်စွာဘုရားကတခါတော့ပြောတယ်ဖရာရဲ့တောင်းကတရားကိုမမကန်ကဟောပေးခြင်းသာဖြစ်တယ်လိုက်နာခြင်းသုံးနာကတော်ကားရရဲ့တာဝန်ဖြစ်တယ်ကိုတာဝန်ကိုကြည့်ပြောမယ်လို့ဆိုလို့လမ်းပြတဲ့ပုဂ္ဂိုလ်ကလမ်းမမလိုရခီးရောက်မှာလမ်းမလမ်းပြတဲ့ပုဂ္ဂိုလ်ကမှားပြီးတော့လမ်းပြလိုက်လို့ရှိရင်အလုံးလွဲမှာသွားတယ်ဒါကြောင့်မို့လို့လမ်းပြတဲ့ပုဂ္ဂိုလ်ခိုင်လုတဲ့ပုဂ္ဂိုလ်အရေးကြီးတယ်ဗောဒါမြတ်စွာဘုရားကဒါနိဗ္ဗာန်လမ်းကြောင်းကိုခိုင်လုလိုက်တာပဲအဲ့ဒါကြောင့်မို့မြတ်စွာဘုရားရဲ့လမ်းညွှန်မှုသည်လုံးဝမင်္ဂနဲ့လัญญမှုဖြစ်လို့မြတ်စွာဘုရားဟောသည်မတရားများသည်သွားခတာတာဆိုရဲခုံနဲ့ပြည့်စုံပါれလို့ဒီလိုဆိုလိုတာဖြစ်တယ်ဗောနောပကဝတာဘုံတော်ကြီးမရှင်တော်မြတ်ဘုရားသည်ဓမ္မောပရိယတိဓမ္မနဲ့လောကုတ္တရာဓမ္မကိုသွားခတော်သင်လျောကောင်းမြတ်ဟုတ်ကြတော့မူအပ်ပါ၏ဆိုတဲ့သွားခတာကုန်နဲ့ပတ်သက်ပြီးယခုလိုမှတ်သားကြရမှာဖြစ်ပါတယ် တရားချက်ကသူတော်စင်ပရိသတ်အပေါင်းတို့ဓမ္မနုဒတိဓမ္မကုံကိုအာယုံပြုပြီးတော့ကမ္မထံဘာဝနာပွားနိုင်မှုအတွက်ယသောပြာဟောတဲ့တရားဓမ္မတွေနဲ့ပတ်သက်ပြီးတော့သောခတာတာကုံကိုအာယုံပြုကရှင်နဲ့နှလုံးနဲ့ရောက်ပြီးကြည်နူးမှုဩကိရသာရရဲ့ကင်းစင်မှုစိတ်ကြည်နူးမှုကိုရယူအောင်ကြိုးစားအထုံနိုင်ကြပါစေကုန်သတည်းဒီတဲ့ချာရအောင်ကဲအရှင်ဘုရားအရှင်ဘုရားဘုရားတို့တို့သည်ဘုရားတို့တို့သည်ဓမ္မအတိညာဓမ္မအတိညာရှာစီမသာလေရှာစီမသာလေနိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရှာစီစီယံရှာစီစီယံရှိတန်ကြတည်းရဲ့ဓမ္မသဘင်ဆင်ကျင်ပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်သိလေးမြတ်စွာမမတသာအာယုန်ထားလေနာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြာသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေသတည်းဤကောင်းမှုဤဘုဘာကကိုအမိအဖာအဖို့ဘွားဆွေမျိုးညာတိတို့အားကုသိုလ်အများဝေငါပါကုန်ဤပါဒနာတော်ဆောင်နတ်လောကဆောင်နတ်တို့အားကုသိုလ်အများဝေငါပါကုန်၏31ဘုံကျင့်နေကုန်သောသုံးစုံများစွာတတဝါတို့သည်ကုသိုလ်အများကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း